မေရိကန်မှာအခြေချမဲ့ဒုက္ခသည်တွေကိုသမ္မတဒေါ်နယ်ထရမ်ကကန့်သတ်လိုက်တဲ့အတွက်အမေရိကန်မှာအခြေချနေထိုင်ဖို့ကြိုးစားနေကြတဲ့မြန်မာနိုင်ငံကဒုက္ခသည်တွေအတွက်မျှော်လင့်ချက်နှဲသွားတဲ့အကြောင်းအမေရိကန်ကိုမြန်မာဒုက္ခသည်တွေလာရောက်နိုင်ရေးကူညီနေသူတွေကပြောပါတယ်။ဘယ်နိုင်ငံကဒုက္ခသည်တွေမဆိုအမေရိကန်တဲ့ရပ်ပေါင်း120ဝင်ခွင့်မရှိသလို2019ခုနှစ်တွင်လက်ခံမဲ့ဒုက္ခသည်အရေအတွက်ကိုလည်း50ရာခိုင်နှုန်းကျော်လျှော့ချထားတဲ့အကြောင်းသမရထရမ်ထုတ်ပြန်ခဲ့တဲ့အမိန့်ကြောင့်မြန်မာဒုက္ခသည်တွေပေါ်ဘလို့တက်ရောက်မှုတွေရှိမလဲဆိုတာကိုမတ်စုမြတ်မွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။သမရဒေါ်နယ်ထရမ်ကသမရလုတ်ပိုင်ခွင့်နဲ့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားကအကြမ်းဖက်သမားတွေဝင်လာမှာကိုကာကွယ်တားဆီးတဲ့ဥပဒေကိုဇန်နဝါရီလ29ရက်ပြီးခဲ့တဲ့တောက်ကြနေတုန်းကလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအမိန့်အရဘယ်နိုင်ငံကဒုက္ခသည်မဆိုရက်120အတွင်းအမေရိကန်တဲ့ဝင်လာခွင့်ကိုပိတ်ခဲ့ပါတယ်။ဆီးရီးယားကဆိုရင်တော့အကန့်အသတ်မရှိဝင်လာခွင့်ကိုပိတ်ထားတဲ့အပြင်မွတ်စလင်အများစုရှိတဲ့နိုင်ငံ9ခုကဆိုရင်တော့အမေရိကန်ထဲမှာအခြေချနေထိုင်သူတွေရောတရားဝင်ပြည်ဝင်ခွင့်ဗီဇာရထားပြီးတဲ့သူတွေပါနိုင်ငံထဲကိုရက်90အတွင်းပြန်လည်ဝင်လာခွင့်မရှိလို့ကန့်သတ်လိုက်ပါတယ်။ဒါအပြင်2019ခုနှစ်ဘဏ္ဍာနှစ်အတွင်းအမေရိကန်ကလက်ခံမဲ့ဒုက္ခသည်အရေအတွက်ကို3,000ကနေ5,000အထိကိုရှော့ချလိုက်ပါတယ်။ခုလိုအမေရိကန်တွေဝင်လာမဲ့သူတွေအပေါ်ကြက်ကြက်မက်မက်စီးစစ်နေတဲ့အပေါ်ဆန္ဒပြမှုတွေကြဲကြဲပြန့်ပြန့်ရှိနေချိန်မှာအင်ဂျီရောပြောခွင့်ရသူရှောင်းစပိုက်ဆာကတော့အစိုးရရဲ့လှုပ်ရက်ကိုတင်းလာနေတော့ကသတင်းစာရှင်းလင်းပွဲမှာအခုလိုကာကွယ်ပြောကြားခဲ့ပါတယ
် All of the enforcement and action regarding the executive order is in place and it still remains right now and we feel pretty confident
တမန်လုပ်ပိုင်ခွင့်နဲ့ထုတ်ပြန်ခဲ့တဲ့အမိန့်တိုင်းဆောင်ရွက်ရမယ့်ကိစ္စတွေအလုံးအခုချိန်မှာဘာမှအပြောင်းအလဲမရှိအသက်ဝင်နေပါတယ်တကယ်လို့ပြဿနာတစုံတရာရှိမယ်ဆိုရင်ကြော်လွှားနိုင်မယ်လို့အခိုင်အမာယုံကြည်ပါတယ်
။ထရမ်အစိုးရတည်းရဲ့ပြည်ဝင်ခွင့်ကန့်သတ်ချက်တွေကြောင့်အမေရိကန်မှာဒုက္ခသည်အခြေချနေထိုင်ရေးအစီအစဉ်နဲ့လာမဲ့မြန်မာနိုင်ငံကဒုက္ခသည်တွေကိစ္စဘယ်လိုရှေ့ဆက်လုပ်ရမယ်ဆိုတာလက်ရှိမှာမရေမရာဖြစ်နေတယ်လို့ဒုက္ခသည်တွေလာရောက်နိုင်ရေးကူညီဆောင်ရွက်ပေးနေတဲ့အမေရိကန်မြန်မာလူမှုရေးအသင်း BACI ဘုတ်အဖွဲ့ရဲ့ညွှန်ကြားရေးမှူးဒေါက်တာရိုဒင်းငါကအခုလိုပြောပါတယ်။
အဲ့ဒီရဲ့တရားမှုကပဲအထိအောက်ခြေမှာပေါ့နော်မလေးရှားထိုင်းမြန်မာနယ်စပ်အိန္ဒိယဗမာပြည်ဒုက္ခသည်တွေဆီမှာဘယ်လောက်တက်ရောက်လဲဆိုတာကျွန်တော်တို့တိတိကျကျမသိရသေးဘူးအခုရပ်ပိုင်းတွင်းမှာအဲ့ဒီအမိန့်ကရုတ်တရက်ကြီးထွက်လာတော့အားလုံးကလည်း shock ဖြစ်သွားတယ်ပေါ့နော်ဟိုကျွန်တော်တို့လည်းဘယ်လိုဒရင်အချက်လက်တွေဒီ State Department တို့ဘာလို့အဆက်အသွယ်လဲတိတိကျကျအဖြေမရသေးဘူးဖြစ်တယ်နောက်ဒုက္ခသည်တွေလက်ခံဖို့လုပ်တဲ့အဓိက State Department တို့ Homeland Security တို့ကထိတ်တန်းအရာရှိတွေကလည်း၄ယောက်လောက်ဒါဒီနှုတ်ထွက်သွားတာကျွန်တော်တွေ့ရတယ်။ကျွန်တော်တို့ဘက်ကလည်းဒါဆက်လုပ်ရမလဲဘယ်လိုပုံစံနဲ့ပြန်ချင်းကြရမလဲဆိုတာလည်းကျွန်တော်တို့တိတိကျကျအဖြေခုထိတော့မရှိသေးဘူး။ကျွန်တော်တို့တက်နိုင်တဲ့လောက်တော့ကြိုးစားပြီးတော့ပြန်ပြီးတော့လုပ်မှာဖြစ်ပါတယ်။
2016ဘဏ္ဍာနှစ်အတွင်းအမေရိကန်ကိုလာရောက်အခြေချသူမြန်မာနိုင်ငံကဒုက္ခသည် 12,349 ယောက်ရှိခဲ့ပါတယ်။စုစုပေါင်းလက်ခံခဲ့တဲ့ထဲမှာမြန်မာနိုင်ငံဒုက္ခသည်အရေအတွက်ကတတိယအများဆုံးဖြစ်ပါတယ်။2019ခုနှစ်အတွက်သမ္မတဟောင်းဘရက်အိုဘားမားကမြန်မာနိုင်ငံကဒုက္ခသည်စုစုပေါင်း 14,000 ကိုအမေရိကန်မှာအခြေချနေထိုင်ဖို့အတွက်2016အောက်တိုဘာလ1ရက်နေ့တုန်းကလက်ခံခွင့်ပြုခဲ့ပြီးတဲ့နောက်အမေရိကန်ကိုရောက်လာပြီးသူတချို့ရှိသလိုလာဖို့ဆောင်ရွက်နေကြသူတွေလည်းရှိနေပါသေးတယ်။ဒါပေမဲ့အခုသမ္မတထရမ့်ရဲ့ဆောင်ရွက်မှုအသစ်တွေကြောင့်ထိုင်း၊မလေးရှား၊အိန္ဒိယစတဲ့နိုင်ငံတွေမှာရှိနေတဲ့မြန်မာနိုင်ငံကဒုက္ခသည်တွေအမေရိကန်ကိုလာနိုင်ဖို့မျှော်လင့်ချက်အတော်နှဲသွားတယ်လို့ဒေါက်တာရိုဒင်းငါကသုံးသပ်ပါတယ်
။နှစ်ပိုင်းဖြစ်သွားမယ်ပရမတော်ဒါဒီအမိန့်ထုတ်ပြီးတာနဲ့လေးလအတွင်းတော့ဘယ်သူမှဒါဝင်လို့မရဘူးအဲ့ဒါသိချတယ်ဒါပေမဲ့ဟုတ်လေးလဆိုတာလည်းဒီမှာ minimum 120 days ဆိုတော့လေးလထက်နည်းနည်းပို့ရင်လည်းပို့မယ်ပေါ့နော်အဲ့ဒီကာလမှာသူတို့စစ်စစ်မယ်စစ်စစ်ပြီးရင်9,000ကိုပဲလက်ခံမယ်ဆိုတော့ဒီအဲ့ဒီ9,000လက်ခံတဲ့အထဲမှာလည်းအမေရိကန်လုံခြုံရေးမထိပ်ပါမယ်လူအမေရိကန်အတွက်ဒီအကျိုးဖြစ်ထွန်းမဲ့လူကိုပဲလက်ခံမယ်ဆိုတော့စကလုံးတုံနှုံထားတာဆိုတော့အရင်ကသမ္မတအိုဘားမားလက်ခံခဲ့တဲ့14,000ထက်ကတော့တော်တော်ကြီးကိုနည်းမယ်ဆိုတော့ကျွန်တော်တို့ပြောလို့ရပါတယ်
အဲ့တော့အမေရိကန်မှာခြေချလာဖို့စောင့်နေကြတဲ့ဒုက္ခသည်တွေအနေနဲ့သူတို့ရဲ့အမေရိကန်နိုင်ငံထဲကိုလာနိုင်ဖို့မျှော်လင့်ချက်တော်တော်လေးနည်းသွားမယ်ဆိုတဲ့သဘောပါလား
ဟုတ်တယ်တော်တော်လေးနည်းသွားမယ်ဒီကိစ္စရင်းအင်းတွေရပေါ့နော်
သမ္မတထရမ်လက်ခံမယ်လို့ပြောထားတဲ့ဒီဒုက္ခသည်9,000နဲ့မှဒီမြန်မာနိုင်ငံကဒုက္ခသည်အများဆုံးပါနိုင်သမျှပါအောင်ပေါ့နော်ဒေါက်တာရိုဒင်းတို့အနေနဲ့ရောဘယ်လိုမျိုးစူးစမ်းသွားဖို့စဉ်းစားထားပါလဲရှင
်ကျွန်တော်တို့အရင်ရှိပြီးသား State Department တို့ Now State Department အောက်မှာဒီ refugee နဲ့ပတ်သက်တဲ့ USRAP ပေါ့နော် US refugee admission program တို့အဲ့ဒီကအရာရှိတွေတာဝန်ခံတွေနဲ့ဆက်သွယ်ပြီးတော့ကျွန်တော်တတ်နိုင်ဆုံးဗမာပြည်သားတွေ American ပြည်ထောင်စုကိုခုံလုံဖို့ရဖို့ကျွန်တော်ဆက်လုပ်ဖို့အစီအစဉ်တွေရှိပါတယ်
American ကလက်ခံမဲ့ဒုက္ခသည်တွေထဲမှာလူနည်းစုခရီးယန်ဘာသာဝင်တွေအထူးသဖြင့်ဆီးရီးယားကလူနည်းစုခရီးယန်ဘာသာဝင်တွေကိုဦးစားပေးမယ်လို့သမ္မတထရမ်ကရုပ်သံဌာနတချို့နဲ့မေးမြန်းခန်းမှာပြောခဲ့ပါတယ်။ဒီလိုပြောခဲ့တာကအရှိအလယ်ပိုင်းမှာဖိနှိပ်ခံနေရတဲ့ခရီးယန်ဘာသာဝင်တွေကိုပဲပြောတာလား။အာရှကလူနည်းစုခရီးယန်ဘာသာဝင်တွေရောပါသလားဆိုတာကိုတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့လဲ။မြန်မာနိုင်ငံကဒုက္ခသည်တွေအမေရိကန်မှာလာရောက်နေထိုင်နိုင်ရေးကူညီဆောင်ရွက်ပေးနေတဲ့ဒေါက်တာရိုဒင်းငါကပြောပါတယ်ရှင်။